ရခိုင်ပြည်နယ်ကနေထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပ်ပြန်ပို့ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဆိုင်းငံ့လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ
် We certainly think that that's a good idea when the Rohingya are to go home it needs to not only be safe
အစီအစဉ်ကိုဆိုင်းငံ့လိုက်တာစိတ်ကူးကောင်းတစ်ခုဖြစ်တယ်လို့အမေရိကန်အနေနဲ့ယူဆကြောင်း Rohingya တွေနေရပ်ပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့သာမကကိုယ်သဘောဆန္ဒနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်မှုလိုအပ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူ Heather Nauert ဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါပြခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲတက်ခတ်မှုတွေကြုံခဲ့ရတယ်လို့နောက်ဆက်တွဲပြစ်ခတ်တွေလည်းရှိနေတဲ့အချိန်တွေမှာလုံခြုံမှုရှိတယ်လို့မခံစားရပဲဒုက္ခတွေကိုအတင်းအကျပ်ပြန်ခိုင်းလို့မဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါတယ်ပြခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးသွားတဲ့ဒုက္ခတွေ6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်ဖျက်ပြေးသွားတဲ့ဒုက္ခတွေကိုတော့စစ်စစ်ပြီးတနေ့ကို300နုံးနဲ့မနေ့တုန်းကစတင်လက်ခံမှုစီစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအစင်းသည်မဖြစ်သေးဘူးဆိုပြီးအစီအစဉ်ကိုရွှေ့ဆိုင်းခဲ့တာပါအမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရသူကတော့ဒုက္ခတွေနေရပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့ဒုက္ခတွေများဆိုင်ရာကုလသမဂ္ဂမှအာမင်းကြီးရော UNHCR နဲ့အတူမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဆွေးနွေးကြဖို့လည်းတိုက်တွန်းခဲ့ပါတယ်ဒုက္ခတွေနေရပြန်ရေးအစီအစဉ်ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မခင်တဲ့ညွှတ်ပေါ်နေချိန်မှာပဲအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်စ်ကလည်းရခိုင်ပြည်နယ်ကရိုဟင်ဂျာတွေရဲ့အခြေအနေဟာနိုင်ငံတကာသတင်းမီဒီယာကြီးတွေမှာဖော်ပြနေတာတွေထက်ပိုပြီးအခြေအနေဆိုးတဲ့အကြောင်းမနေ့တုန်းကပဲအင်ဒိုနီးရှားနိုင်ငံခီးစဉ်တွင်သတင်းနောက်တွေကိုပြောဆိုခဲ့ပါတယ်